မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါသံသယရှိသူဖြစ်ဆေးရုံတက်ကုသနေရတဲ့လူနာပေါင်း130ကျော်သွားပြီးဖြစ်ပြီးတော့ဒီ H1N1 ပိုးတွေ့ရှိသူ42ဦး H1N1 ကြောင့်သေဆုံးသူကတော့အနည်းဆုံး9ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောဆိုလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ရာသီတုတ်ကွေး H1N1 ရောဂါဖြစ်ပွားမှုလုံလန်းညှိနှိုင်းအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
ဒီကနေ့ဇူလိုင်လ30ရက်နေ့မနက်ပိုင်းမှာရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေအကြားကြိုတင်ကာကွယ်ရေးနဲ့ဆောင်ရွက်ဆောင်ရွက်အချက်တွေနဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုရန်ကုန်မြို့ကပြည်သူ့ကျန်းမာရေးတပ်ကတော်မှအစည်းအဝေးကျင်းပခဲ့ပြီးဒီအစည်းအဝေးပြီးမှပဲသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိတနင်္ဂနွေလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်ရရှိသူအဖြစ်ဆေးရုံတက်ရောက်ကုသနေသူပေါင်းက138ဦးရှိပြီး H1N1 ပိုးတွေ့ရှိတဲ့လူနာပေါင်းက42ဦးအထိရှိနေပါတယ်။ဒီ H1N1 ရောဂါပိုးကြောင့်သေဆုံးသူလူနာပေါင်းကဇူလိုင်လ29ရက်နေ့အထိ9ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ရောက်လူနာပေါင်း138ဦးပိုးတွေက42ဦးသေဆုံးသူ9ဦးပေါ့
လက်တလောရန်ကုန်စေယုံကြီးအထူးကြက်မှတ်ဆောင်မှာဆေးကုသပေးနေတာနောက်ဝေဘာကြီးအထူးကုစေယုံကြီးမှာ H1N1 တုတ်ကွေးရောဂါတန်ရရှိသူတွေနဲ့ကူးစက်ခံရသူတွေကိုဆေးကုသပေးနေတဲ့အခြေအနေနောက်တကယ်လို့များနိုင်ငံသားတွေကိုကူးစက်ခဲ့မယ်ဆိုရင်ဘလို့ကုသဖို့စီစဉ်ထားတယ်ဆိုတာကိုတော့ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသာထွန်းကျော်ကရှင်းပြပါတယ်ရန်ကုန်ပြည
်သူ့စေယုံကြီးရဲ့အထူးကြက်မှတ်ကုသဆောင်မှာလိုအပ်တဲ့ကတိအညီတော့လုံးဝမရှိပါဘူး။ဒါကြောင့်မို့လို့တစ်ချက်ဆရာတို့ဝေဘာမှာအထူးကျမကုသဆောင်ကိုဆရာတို့တစ်ခွန်းနဲ့ဝန်ပိုးလို့တောင်းကြားလို့ဝေဘာကြီးမှာတောင်းရှိကုသဖို့လည်းဆရာတို့စီစဉ်ကြတာဖြစ်ပါတယ်။
နောက်ဒီယောဂပိုးဟာပြည်သူအများစိုးရင်ထိတ်လန့်နေသလိုအရန်စိုးရတဲ့ကူးစက်ယောဂမဟုတ်ဘူးဆိုတာကိုလည်းသတင်းစကားပါလို့တယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီတလောက်အန္တရာယ်များတဲ့ပိုးပြည့်တဲ့လူသားတွေကိုတိုင်ကျယ်ကုသမှုတော့ကျန်းမာရေးဝန်ထမ်းများမှာနော်ဆရာတို့ပြောပါတော့ကူးစက်ထားတဲ့အခြေအနေလက်ရှိနေသားမှာဆရာတို့လုံးဝမပြေရသေးပါဘူးဒါဆိုရင်နော်လူထုအနေနဲ့ပူပြီးတော့တော့လုံးကြုံစိတ်ချရဲဆိုတဲ့ information လေးဆရာပေးလိုက်
။နောက်အထူးသဖြင့်လူထုထက်တဲ့နေရာတွေနဲ့လူမြင်ကွင်းတွေမှာနှာခေါင်းစည်းကာကွယ်ပစ္စည်းတွေကိုတက်စီနေကြတာနဲ့ပတ်သက်လို့လည်းပြည်သူအများအခုလိုကျန်းမာရေးအသိပညာတိုးလာတာကြိုးစိုးသလိုစနစ်တကျတက်စီကြဖို့လည်းလိုတယ်ဆိုတာကိုလည်းသမားတော်ကြီးဒေါက်တာဝင်းနိုင်ကအကြံပြုပါတယ
်။ဒါမဟုတ်ဘဲနဲ့လူကောင်းတွေကိုယ်တိုင်ကလမ်းထဲမှာရထားရတဲ့ဘဝကြီးတွေကိုတက်နေတဲ့အခြေအနေရမယ်။တက်ရမယ်ဆိုတဲ့အသည့်တက်ရင်မရှိတော့ဘူးဆိုတဲ့ခံယူချက်အဲ့ဒါတော့ဆရာတို့ကအပြုသဘောဆောင်ရင်ဒီဥစ္စာတော့ဆရာတို့ကကြိုက်ဒါပေမဲ့တက်တဲ့အခါမှာတကယ်ချီးတီးမိရှိရလားအတကယ်အတုံးဝင်သလားမတ်တီကအမျိုးမျိုးရှိနှာခေါင်းနဲ့ပြဿနာကိုအုပ်တာသူကြည့်လိုက်လို့ရှိရင်ဖြစ်နေတဲ့အချက်ကလယ်မင်းမှလာချိန်ထားတယ်တချို့အိတ်ထဲထောက်ချဲ့ထားတယ်တချို့တော့ထိုးလိုက်တက်လိုက်လုပ်နေတယ်ဆိုတော့ဒီအချက်ကတော့လုံးဝမားနေနော်တက်ပြီးရင်ဆိုရင်နှာခေါင်းနဲ့ပြဿနာကိုလုံခြုံအောင်တက်ရတာဒါတိအချက်ဒီချက်ကဘယ်မျိုးစားကိုပြတ်မှာလဲ
ကျမ်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးတိုင်းတာနဲ့ဝန်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ H1N1 တုတ်ကွေးရောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေကြတာပါဒီထဲမှာမှလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘက်ကအထူးသဖြင့်ရေဘေးကူညီကယ်ဆယ်ရေးစခန်းတွေနဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးရောဂါပညာပေးလုပ်ငန်းတွေနဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့လူကယ်ပြန်ဝန်ကြီးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဦးရဲမျိုးဝင်းက VOA ကိုပြောပါတယ
်လူအုပ်စုလိုက်နေတဲ့အခုလိုဒီတင်ပြည်သူတွေအစုဝင်နေနေရှိမှလေဟိုဆိုလိုတာတစုံတယောက်ကဖြားမယ်ဒါမှမဟုတ်ရင်လည်းချောင်းဆိုးတာမျိုးရှိမယ်ဆိုရင်တော့ဒီရုပ်ခွက်စိတ်ကံတော့ဒီကျွန်တော်တို့နှာခေါင်းရှိပေါ့နော်ကျွန်တော်တို့ကသိခဲ့တယ်သိခဲ့တာဆိုလိုတာသူရှိရနေတရားရှိကိုလောလောဆယ်မပြတ်နိုင်အောင်ပေါ့နော်အဲအဲ့ဒါတုံးဖို့ပြီးလို့ရှိရင်အဓိကတော့လက်စီဖို့ပေါ့ခဏခဏဒီတန့်ရှင်ရေလက်တန့်ရှင်ရေပေါ့လက်ကိုဆင်းနေခဏခဏဆေးပေးဖို့လူမှုအနားဦးစီးဌာနလည်းတနင်္ဂနွေတိုင်းလာတဲ့မူကြီးကျောင်းလေးပါတယ်မှာလည်းပညာပေးတွေလုပ်နေတယ်ခင်ဗျာ
ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးတော့ virus ဖြစ်နေတဲ့အခြေအနေပြည်သူအများအကြာကြိုတင်ကာကွယ်ရေးနဲ့ဆောင်ရွက်ဆောင်ရွက်အချက်တွေနဲ့ပတ်သက်လို့အစည်းအဝေးတွေကိုသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနဝန်ကြီးပါဝင်တာဝန်ရှိသူတွေဆရာဝန်ကြီးတွေဆေးပညာရှင်တွေနဲ့ပြည်သူ့ကျန်းမာရေးကျွမ်းကျင်မှုဆိုင်ရာအကြံပေးသမားတော်တွေစုဝေးပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်ရှင်